မြန်မာစီးပွားရေးလုပ်ငန်းရှင်တွေအမေရိကန်ပြည်ထောင်စုမှာယင်းနှိမ့်နှံနိုင်ရေးမျှော်လင့်ခြင်းနဲ့နယူးယောက်မြို့မှာမြန်မာအမေရိကန်ပုဂ္ဂလိကကုန်စည်ပြပွဲတစ်ခုကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုကြောင့်အမေရိကန်ဥပဒေအရတားမြစ်ထားတဲ့ကုန်ပစ္စည်းတချို့ရှိပေမဲ့ဥပဒေပေါင်းအတွင်းကသတိနဲ့လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ကိုညံဝင်းရောင်ကဆက်ပြီးပြောပြမှာပါရှင
်။နယူးယောက်မြို့ Queens အမေရိကန်ကုန်သည်ကြီးများအသင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေပူးပေါင်းပြီးBurmese American Business Resources Day လို့အမည်ပေးထားတဲ့မြန်မာထွက်ကုန်ကုန်စည်ပြပွဲတစ်ခုကိုနယူးယောက်မြို့ကိုရိုနာအရက်မှာအော်တိုဝါ19စနေနေ့ကကျင်းပခဲ့တာပါမြန်မာလုပ်ငန်းရှင်တွေအမေရိကန်မှာစီးပွားရေးလုပ်မယ်ဆိုရင်တည်တည်နဲ့သတင်းအချက်အလက်တွေမျှဝေသွားမှာဖြစ်တယ်လို့ဗနာယီဆိုင်ရာအတင်းနှန်းတွေကပါကူညီပို့ချသွားဖို့ရည်ရွယ်ထားတယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ကိုမိုးကျန်က VOE ကိုပြောပါတယ
်ဒီလိုအခမ်းအနားကအမေရိကန်မှာစနေတော့အပြင်ကုန်စည်ပြပွဲလို့လည်းပြောလို့ရပါတယ်အဲ့ဒါကျွန်တော်ထင်တယ်ပထမဦးဆုံးအချိန်ဖြစ်မလားပေါ့နော်အဲ့ဒီဟာကိုလုပ်တဲ့နေရာမှာနံပါတ်၁ကလက်ရှိလုပ်နေတဲ့လုပ်ငန်းရှင်တွေဒီထက်ပိုပြီးတော့လုပ်နိုင်အောင်အတွက်ကိုကျွန်တော်တို့ရည်ရွယ်တယ်နံပါတ်၂ကလုပ်ငန်းရှင်မဖြစ်သေးတဲ့လူတွေလုပ်ငန်းရှင်ဖြစ်လာအောင်ဘယ်လိုလုပ်ရမလဲဆိုတဲ့ဟာကိုရည်ရွယ်တယ်ဒါသူတို့ကိုလမ်းပြပေးတာပေါ့ဗျာအဲ့နံပါတ်၃ကမြန်မာနိုင်ငံကလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့မှလုပ်နိုင်အောင်အတွက်ရည်ရွယ်တယ
် Business Resources Day ပြပွဲမှာမြန်မာပြည်ကနေလာရောက်ပြသကြတဲ့လုပ်ငန်းတချို့ပါဝင်တယ်လို့ကိုမိုးကျန်းကရှင်းပြပါတယ
်။မြန်မာပြည်ကလက်ဝတ်ရနာရောင်းတဲ့လုပ်ငန်းတွေဟိုအထည်ချုပ်လုပ်တဲ့ဟိုသာဘဖက်နယ်တွေပါချုပ်တဲ့ကုမ္ပဏီမျိုးတွေနောက်ပြီးတော့အစားအစာလုပ်ငန်းလုပ်တဲ့အဲရှေ့ပစွန်လည်းပါဝင်ပတ်သက်ပါတယ်။နောက်ပြီးတော့ဟလာမိုင်းမှာစုကြထားတဲ့ coffee genius solution နဲ့ပါဝင်တယ်။အဲနောက်ပြီးတော့ကျွန်တော်တို့ချိန်နဲ့ဝါနဲ့လုပ်တဲ့လုပ်ငန်းပေါ့နော်။ကြည့်ကြည့်ဆိုတော့ကုမ္ပဏီရှိသေးတယ်ဟောတဲ့အထူးသဖြင့်အင်ဂရင်းပစ္စည်းတွေထုတ်တာပေါ့နော်အဲအဲ့လိုကုမ္ပဏီမျိုးတွေလည်းပါသလိုမြန်မာပြည်ကချမ်းပင်တွေဖုတ်ဆဲနေတဲ့ဟာကိုမကြည့်ရတဲ့အတွက်ကြောင့်အဲ့ဒီချမ်းသီးတွေနဲ့ယူလုပ်တဲ့ကုမ္ပဏီတိတိလေးပေါ့နော်သူကတော့မင်းသမီးရမှာစားတယ်ကျွန်တော်တို့ကလည်းအဲသူတို့ရဲ့ပစ္စည်းတွေကိုကြပွဲမှာမိတ်ဆက်ပေးတယ်ပေါ့
မြန်မာပြည်တွင်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကအခုချိန်ထိဥပဒေနဲ့ကန့်သတ်ထားတာတွေရှိနေစေဖြစ်တာကြောင့်အဲ့ဒီလိုလုပ်ငန်းမျိုးတွေကိုဥပဒေဘောင်အတွင်းကသတိနဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့ကိုမိုးကျန်းကပြောပါတယ်
။ကျောက်ကုံတွေတွေမှာတချို့ဟိုလာကြတဲ့လူတွေရှိလာချင်ကြတဲ့လူတွေလည်းရှိတယ်။ဆိုတော့အဲ့ဒါမျိုးဆိုရင်ကျွန်တော်ကိုနိုင်ပင်နဲ့တို့ပုံပုံနဲ့ပြောတယ်။ဒီအထူးသဖြင့်ကျောက်နဲ့ပတ်သက်လာရင်တားမြစ်ထားတဲ့ဥပဒေတွေရှိတယ်။အဲတားမြစ်ထားတဲ့ဥပဒေတွေကိုလေ့လာပါလေ့လာပြီးတော့မှဟိုဥပဒေကိုမထုံးဖောက်မိပါစေနဲ့။ခင်ဗျားတို့လည်းအရေးယူခံရမယ်ကျွန်တော်တို့လည်းအရေးယူခံရလိမ့်မယ်။ဒါမျိုးတော့မဖြစ်အောင်ရှောင်ကြပါဆိုပြီးတော့မှကျွန်တော်တို့အဲ့လိုစောတယ်ဆိုတာကကြောက်နဲ့ပတ်သက်တာအထည်ချုပ်လုပ်ငန်းနဲ့ပတ်သက်လို့ရှင်တယ်ဒီသဘောပဲကျွန်တော်တို့ကအဲ့လိုပဲပြောမှာပဲအထည်ချုပ်လုပ်ငန်းရှင်တွေကနိုင်ငံဥဒ္ဒါဒီခုနလူခွင့်ရေးချိုးဖောက်တဲ့နော်ပါတယ်ဆိုပြီးမှသူတို့အရေးယူလိုက်တယ်ဆိုပြီးမှလို့တပြင်းနဲ့ထမှာထိခိုက်တာကတော့အထည်ချုပ်လုပ်ငန်းတွေမှာလုပ်နေတဲ့အလုပ်သမားတွေကထိခိုက်တယ်ဒါကတော့ကျွန်တော်တို့သိနေကြတာပဲ
ဒါပေမဲ့လည်းမြန်မာနဲ့အမေရိကန်ကြားတွင်းကုန်ပို့ကုန်လုပ်ငန်းရှင်တွေမှာမြန်မာအစိုးရရဲ့စီးပွားရေးမူဝါဒဆိုင်ရာစည်းမျဉ်းတွေဟာရှင်းလင်းမှုမရှိတာကြောင့်အခက်အခဲတွေကြုံနေရသေးတယ်လို့ကိုမိုးကျန်းကထောက်ပြပါတယ
်ဒီအထူးသဖြင့် financial transaction ပေါ့နော်ငွေကြေးလဲလှယ်တဲ့နေရာမှာငွေကြေးအဝင်အထွက်တွေပေါ့အရန်ချက်ချဲကြတယ်အဲ့ဒါတွေကိုစည်းထက်မကပို့ပြီးဟိုအဆင်ပြေအောင်လုပ်ပေးဖို့လိုတယ်ဒီနေ့ဒီချင်းဒေါ်လာ3000လွှဲလိုက်ရင်မနေ့ကမရောက်ဘူးအဘက်ကလည်းမရောက်ဘူးနောက်တစ်လနဲ့ရောက်မလားအာမခံချက်မရှိအဲ့လိုအခက်အခဲမျိုးတွေကြုံတွေ့ရတယ်နောက်တစ်ချက်ကပြင်ပလုပ်ငန်းရှင်တွေနဲ့လာတဲ့ချင်းကြတော့မြန်မာပြည်ပွားတွေပဲပြန်လာပြီးလုပ်တာပဲဖြစ်ဖြစ်တခြားဟိုနိုင်ငံသားသားတွေပေါ့နော်တခြားလူမျိုးသားတွေလာလို့တာပဲဖြစ်ဖြစ်လုပ်ငန်းလုပ်တဲ့နေရာမှာလည်းပဲအဆင်ပြေအောင်ချောမွေသွားအောင်ဟိုခွဲခြားမှုမထားဘဲနဲ့ခင်ဗျားတို့လာလို့တယ်ဆိုရင်ဗျာဒီလုပ်ငန်းဆိုလို့ရှိရင်တော့နံပါတ်1ကတာနံပါတ်2ကတာနံပါတ်3ကတာလုပ်ငန်းပိုင်းဆိုင်ရာ process တွေကိုအဆင့်လိုက်ရှင်းရှင်းလင်းလင်းနဲ့ပေါ်ပြထားနိုင်တယ်ဆိုရင်အလုပ်လုပ်ရတာအရန်အဆင်ပြေပြီးချောမွေပြီးတော့မှစီးပွားရေးကတဟုန်ထိုးထိုးတက်လာလိမ့်မယ
်နယူးယောက်မြို့ကုန်စည်ပြပွဲကိုမြန်မာလုပ်ငန်းရှင်တွေတာမကအမေရိကန်စီးပွားရေးလုပ်ငန်းရှင်တချို့လည်းလာရောက်လည်လာကြပြီးဝါရှင်တန်မြန်မာတန်အမတ်ကြီးနဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးတို့လည်းတက်ရောက်တယ်လို့ဆိုပါတယ်မြန်မာနဲ့အမေရိကန်တို့မှတရားဝင်မှတ်ပုံတင်ပြီးလုပ်နေကြတဲ့ဘယ်လုပ်ငန်းမဆိုဒီပြပွဲအဖွဲ့နဲ့ဆက်သွယ်ပူးပေါင်းနိုင်တယ်လို့ Burmese American Business Resources အဖွဲ့ကပြောပါတယ်ခင်ဗျာ